ောက်တစ်ခုကအန်ကယ် HGP လို့ပါလို့ RL လို့အန်ကယ်တက်တယ်
ဟုတ်ကဲ့
ဟုတ်ကဲ့အန်ကယ်အဲ့ဒီအကြောင်းနေပြီးလို့အန်ကယ်ဥပဒေဆိုင်ရာဘွဲလက်မှတ်တွေရတဲ့အခါမှာအန်ကယ် practice လုပ်ခွင့်ရလားခင်ဗျာ
ဒီလိုပြအဲ့တော့ကျွန်တော်အောင်ပြီးတော့ကကျွန်တော်က live ဘယ်လိုလုပ်တာကို cabinet ဦးတောင်ဟင်းတို့ပါလို့ပေါ့နော်လုပ်ဖို့ကဲပဲ
ဟုတ်ကဲ့
ဟိုဘာပဲပြောပြောနောက်ပြီးတော့ဟိုတရားရုံးမှာရောက်နေတဲ့လူတွေကကျွန်တော်ရဲ့တပည့်တွေကြီးပဲဟုတ်ဗျာ
ဟုတ်ကဲ့
နောက်ပြီးတော့လေအစ်စ်နေတော့မြို့နယ်တွေပါတယ်ဆိုတော့ပြောမနေတဲ့တော့ပေါ့အဲ့တော့သူတို့ကတောင်းပါနဲ့ဗျာ
အဲ့
ဒါနဲ့ပတ်သက်ပြီးတော့မလိုက်ပါနဲ့ဗျာတဲ့။ဘာဖြစ်လို့ကျွန်တော်တို့အပေါ်က upper base ကကိုယုတ်ကအောက်က lower base ကနေလျှောက်နေတာမမြင်ရင်မတွေ့ရင်မပြောညာဒီလိုပြောတာပဲဗျာ
။
ကဲကျွန်တော်လည်းပဲကက်ဆက်ပြီးတော့ကကျွန်တော် master ဖြစ်မယ်ဆိုပြီးတော့ master တင်တယ်လေ
။
အဲ့ဒီအခါကျတော့နည်းနည်းအကန့်အသတ်ဖြစ်လာပြီဗျာ။ကျွန်တော် master တင်တဲ့အချိန်ကျတော့အဲ့ဒီမှာ professor တင်အောင်ကခွင့်ပြုတယ်။ကျွန်တော်ကအရမ်းမလဲအမှတ်ကဂုံလူတွေပါဒီနယ်လည်းရခဲ့တာရှိတယ်။နောက်ပြီးဒီဘက်က LAB ရလည်းပဲဘာပြောပြောဟိုအထင်ကမရှိဘဲနဲ့အမှတ်ကောင်းကောင်းလေးနဲ့အောင်မြင်တော့ကျွန်တော်ကဒါကိုတက်ဖို့ဆိုပြီးတော့ကြိုးစားလိုက်တော့ခွင့်ပြုတယ်ဗျ။အဲဒါပေမဲ့လို့ဒီ college ကျောင်းမှာပညာရေးဌာနနဲ့ပတ်သက်ပြီးတော့မဆလာအဖွဲ့ချုပ်ကပညာရေးဌာနကြီးမှုရှိတယ်။အဲ့ဒီကနေပြီးတော့ကေတာမြှုပ်နှံရေးမှုအရာအဲမဆလာကနေပြီးတော့လာတဲ့ဆရာဟောင်းကြီးတွေပညာရေးဘက်ကပုဂ္ဂိုလ်ဟောင်းကြီးတွေအချို့ပါညာကိုထည့်ပြီးတော့အဲ့ဒီမှာဒီပညာရေးနဲ့ပတ်သက်ပြီးတော့ညွှန်ကြားတဲ့အဖွဲ့ပေါ့နော်သူတို့ကဒီအကန့်အသတ်လေးတွေပြုတော့အဲကျွန်တော်ချက်ချင်းဖြေခွင့်မရဘူးဗျ။ဟုတ
်ကဲ့
အတော်ကြိုးစားလုံးမနေရင်လည်းပဲနောက် professor ဥတည်အောင်ဆုံးသွားတယ
်။
အဲဆုံးသွားပြီးတဲ့နောက်ပိုင်းမှာလည်းပဲဒီကိစ္စနဲ့ပတ်သက်တဲ့အားလုံးကနောက်ပြတဲ့ပုံကိုယ်တွေကတော့မပြေးရတာကြောင့်မို့လို့ကျွန်တော်တော်တော်ခွင်းတောင်းတယ်။ဟ
ုတ်ကဲ့
ဘာခွင်းတောင်းလဲဆိုတော့ကျွန်တော်ကတော့ပြောတော့အားရကိုဖြေတယ် LAB ကိုဖြေတယ်အဲ့ဒီပြန်တဲ့ပတ်တော့အမှတ်အရေးချင်းဟာအားနေတယ်လို့နေတယ်လို့ထင်ရင်ကျွန်တော်နေချောင်းကျွန်တော်တက်မယ်ကျွန်တော်ယူရင်လည်းဘာသာနဲ့ပတ်သက်လို့ကျွန်တော်တက်မယ်ပေါ့နော်အဲ့ဒီအရကိုတော့ခွင့်ပြုပါအဲ့ဒါအထိတော့ကျွန်တော်တောင်းနေတယ်မရဘူးဗျအ
ဲ့တ
ော့အဲ့လိုနေရင်လည်းစိတ်စိတ်ရှိအရေးကြီးပေါ်လာတော့ဗောဗျာ
အ
ဲ့ဒီလိုအတားအဆီးအကန့်အသတ်ကလေးတွေကတော့ရှိတယ်ဗျဟု
တ်ကဲ့နောက်တစ်ခုကအန်ကယ်ဦးနေဝင်းကအဲ့ဒီ MNC ခေါ်တော့ကသူညီမဆွေလမ်းစဉ်ပါတီဘိုးလုံးမှုဆောင်ကော်မတီဝင်တွေဘိုးကော်မတီဝင်တွေသူအစည်းအဝေးတစ်ခုမှာပြောတာကအခုဒီ MNC ခေါ်လိုက်ပြီအဲ့ဒီခါကျတော့ဒီတော်ရရရောတိုင်းပြည်မှာရောက်နေတဲ့ပုံစံတွေရောပြန်လာတဲ့အခါမှာကိုညီကိုမောင်နှမတွေကိုအိမ်ကနေပြီးတော့စိတ်ဆိုးပြီးဆင်းသွားကြလို့ပြန်လာတာကိုစီလုံးညီညွတ်စွာနဲ့ကြိုဆိုတဲ့သဘောနဲ့လုပ်ကြပါဆိုပြီးတော့သူကအပေါ်ကနေပြီးတော့ဒီညွှန်ကြားချက်ပေးတယ်ပေါ့နော်အဲ့ဒီမိန်ကောင်ကလည်းအဲ့ဒီခေတ်ကတော့အဲ့ဒီသတင်းစာတွေမှာမျက်နှာဖုံးနေပါတော့ပေါ့လေအဲ့ဒီတော့ဦးနေဝင်းတော်မှနိုင်ငံရေးကိုအခုဦးသိန်းစိန်နဲ့နားလည်လို့ဘယ်လာတော့မပြောတတ်ဘူးအဲ့ဒီစကားကတော့ပြောသေးတယ်အခုဦးသိန်းစိန်ကတော့ပြန်လာခြင်းနဲ့ဆိုလို့ရှိရင်ကိုကကျူးလွန်ထားတဲ့အပြစ်တွေရှိရင်လည်းအပြစ်ကိုကြားခံပါမယ်ဆိုတဲ့သဘောနဲ့ပြန်လာမယ်ဆိုသူကကြိုးစုံမယ်ဆိုတော့အခုနိုင်ငံရေးဒီကိစ္စနဲ့အပြင်ရောက်နေတဲ့လူတွေကသူကအပြစ်လို့သတ်မှတ်သလားဒီလိုပေါ့နော်ကျွန်တော်တို့ကအဲ့လိုမျိုးဝိဝါဒကွဲစရာတွေရှိတော့အန်ကယ်ကိစ္စဘယ်လိုမြင်လဲ
အပြစ်ပြထွက်တော့တဲ့လူတွေအားလုံးကအထူးသဖြင့် 88 ရှိတဲ့အရေးခင်းဆက်နောက်ပိုင်းလူတွေပြောတော့ကအပြစ်မရှိဘူးဗျကျွန်တော်တော့သူတို့သွားကြတာဟာသူတို့ယုံကြည်ချက်ကြောင့်သူတို့နိုင်ငံရေးလှုပ်ရင်းနဲ့နေလို့ထိုင်လို့မရတော့ဘဲနဲ့သွားတာလည်းရှိတယ်နောက်ပိုင်းကျတော့စီးပွားရေးနဲ့ပတ်သက်မပြေလည်လို့သွားတာလည်းရှိတယ်ဟိုရောက်တဲ့အခါကျတော့လည်းပဲသူတို့ဒီတိုင်းပြည်အခြေအနေနဲ့ပတ်သက်ပြီးတော့စိတ်ပါဝင်စားပြီးဝင်ပါပြီးလုပ်ကြတာလည်းရှိတယ်ပေါ့ဗျာ
အဲ့တော့
ကျွန်တော်တို့ဒီလိုသဘောထားတယ်ဗျအခုဒီသူတို့ကဒါခေါ်ပြီးပေါ့နော်အဲ့ဒီပြန်ရောက်လာနိုင်အောင်အတွက်ယုံကြည်မှုရတဲ့အချင်းချင်းတော့တေချာရှိရမှာပေါ့နော်ဥပပဒနာဝတ်တစ်ဆိုရင်နိုင်ငံချင်းသမားများအားလုံးကိုသူချင်းချင်းမရှိလွှတ်အောင်ပါဗျာဒါအသေးအရေးကြီးတဲ့ကိစ္စပဲဒီဟာကိုလွှတ်လိုက်ပြီးတဲ့နောက်ပိုင်းမှာခင်ဗျားကတော့ပြောတယ်လို့ပဲဒီလူတွေကသူတကယ်ကိုစည်ရင်းစင်တာအမှန်နဲ့ဒီလူဒီပုံကိုယ်တွေဟာသူတို့ယုံကြည်ချက်အတွက်နိုင်ငံရေးယုံကြည်ချက်အတွက်လွတ်လွတ်လပ်လပ်နဲ့သူတို့လွတ်တဲ့ကိစ္စရအဝဝမှာဘာမှကျွန်တော်အနှောက်အယှက်မပေးဘဲနဲ့ရှိနေဆိုရင်တော့ဖြစ်ရင်ဒါကောင်းတဲ့အခင်းချင်းပဲဒီလိုမှမဟုတ်ဘဲနဲ့အတားစီအကန့်အသတ်တွေပါနေဆိုရင်အကြောင်းဘာမှမထူးဘူးလေအဲ့လိုလေပြုတ်လို့လေရတာပေါ့အဲ့တော့ကျွန်တော်တို့ဆူတောင်းပါတယ်အဲဒီလိုဟာမျိုးမဖြစ်ပါစေနဲ့အဲလှုပ်ရင်လည်းတခါတည်းပဲလှုပ်လိုက်ပြီးတဲ့နောက်ပေါ့နော်တို့ယူကြည်ချက်နဲ့ပတ်သက်ပြီးတော့အေးအေးချမ်းချမ်းညင်ညင်ချမ်းချမ်းနဲ့ပေါ့ဗျာ
အဲ့
ဒါလုတ်ကင်ပေးမယ်ဆိုရင်အဒီကတော့တပ်ပိုင်းဆိုင်ရာပုဂ္ဂိုလ်တွေအုပ်ချုပ်ပိုင်းဆိုင်ရာပုဂ္ဂိုလ်တွေဟာဒီဟာနဲ့ပတ်သက်တာအန္တရာယ်မရှိအောင်တော့ဂျာဒိုင်သူကြီးတွေနဲ့ကြမ်းမဆောင်ချပေးဖို့လိုတယ်လောရင်တော့ဒါထိမ့်ဖို့ပဲလိုတာပေါ့နော
်အဲ့တော
့အဲ့လိုအကောင်းဆုံးဖြစ်အောင်တော့ဖြစ်ကြပါစေဆိုပြီးတော့ကျွန်တော်တို့ဒါကတော့အခုဒါဆုမကောင်တောင်းနေတာပဲလေ
ဟုတ်ကဲ့အန်ကယ်နောက်တစ်ခုကအန်ကယ်တို့ NLR ဆိုရင်ဒါအမြဲတမ်းဒီပြီးခဲ့တာတွေကိုတင်မုံချေဖို့ဆိုတဲ့ဟာအမြဲဒါအန်ကယ်တို့ရဲ့မူဝါဒတရားအနေနဲ
့အမြဲ
တမ်းထုတ်ဖော်ပြောကြနေတယ်ဒေါအောင်ဆန်းစုကြည်လည်းပြောတယ်အန်ကယ်လည်းခဏခဏပြောတယ်အဲ့တော့တင်မုံချေတဲ့ကိစ္စက အန်ဂယ်ရူဘက်ကတစ်ဖက်ကပဲခြေလို့မရဘူးသူတို့ကလည်းသူတို့ကနေပြီးတော့သူတို့ရဲ့အတိုက်ခံနေပုံမှာသူတို့မချိနှတ်တာတွေရှိနေတာပေါ့အဲ့ဒါတွေသူတို့ဘက်ကလည်းတင်မုန်းခြေရမှာပေါ့လည်းနဲ့ကင်အဖွဲ့အစည်းတွေကြတော့ဟလာဒီတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေကတဆင့်ငိမ့်ငိုင်းလိုချင်သူတို့ဆက်သွယ်ပါဆိုသူတို့ဟိုမှာကန့်လန့်လိုက်ပြီလက်နဲ့နဲ့တော်လန်တဲ့လူတွေကသူတင်မုန်းခြေနိုင်လို့ရှိရင်အခုဒီမှာဒီသမရဥသိန်းစိန်တို့အစိုးရကနိုင်ငံရေးအကြီးအကဲတွေကိုသူပြန်လွှတ်ပေးတဲ့အလို့ကိုသူမလုပ်နိုင်ဘူးအဲ့ဒီပုံမှာအန်ကယ်သုံးသပ်ပြီးပါ
အဲ့ဒါအဲ့ဒီမှာလည်းပဲတချို့အဖွဲ့အစည်းတွေကတော့ပြန်လာကုန်ဒီနေ့ပဲကြားနေသေးတယ
်ဟုတ်ကဲ့
အဲသူတို့ကလည်းပဲဒီတက်တဲ့ပြည်နယ်တိုင်းတို့ဘာလို့မှရှိဒေသကြီးမှရှိတဲ့အစိုးရအဖွဲ့အစည်းတွေနဲ့သူတို့မလုပ်နိုင်ဘူးတဲ့ဘာမှအတိတ်ပဲမရှိဘာဖြစ်လဲဆိုတော့အဲ့ဒီအဖွဲ့အစည်းတွေကလုပ်နိုင်ရအာဏာရှိတာမဟုတ်ဘူးတဲ့အဲ့တော့အဖွဲ့အစည်းအလုံးကိုတစ်ဖွဲ့စီတစ်ဖွဲ့စီဆွေးနွေးတာတဲ့တပေါင်းစပ်တဲ့သူတို့ရဲ့တာဝန်ခံတဲ့ပုဂ္ဂိုလ်တွေဆွေးနွေးပြီးတော့တက်ဆိုင်ရာဘဟုမှရှိနေတဲ့တောင်ရှိတဲ့ကျွန်တော်တို့အစိုးရအဖွဲ့အစည်းနဲ့ဒါလည်းတို့လုပ်ချင်တယ်ဒီလိုပဲပြောဆိုနေတဲ့သဘောတွေလည်းအခုကျွန်တော်တို့ကြားရတယ်ပေါ့မှန်တာပေါ့ဗျာ
မှ
န်တာပေါ့ဒီလိုတောင်အဖွဲ့အစည်းတွေနဲ့ပတ်သက်လို့အလုံးနဲ့ကိန်းနေတယ်ဆိုလို့ရှိရင်တော့ဒီကိုယုံကြည်ခြင်းကြောင့်ကိုလက်နဲ့မရှိဘဲနဲ့ညှင်းညမ်းစွာပြောဆိုလုပ်ကနေတဲ့အပေါ်မှာပို့ပြီးတော့ကအများဆုံးလွတ်ပြီးတော့ကလုံးလုံးမြောက်မြောက်နဲ့လုံးကိုင်းနိုင်အောင်လုပ်ပေးဖို့တော့ကောင်းတယ်ဆိုတဲ့အမြင်တော့ရှိတာပေါ့ဗျာ
ဟုတ်ကဲ့အန်ကယ်နောက်တစ်ခုကအဲ့ဒီကိစ္စနဲ့ပတ်သက်လို့ပေါ့နော်အန်ကယ်ကဒီအဲ့ချိန်မှာတော်လိုင်းကောင်စီထဲမှာလည်းအန်ကယ်ရှိနေတော့1963ခုနှစ်ဒီပြည်တွင်းငြိမ်းချမ်းရေးဆိုပြီးတော့တော်လျာအဖွဲ့အစည်းတွေခေါ်တော့လည်းအဲ့ဒီတော့ကလည်းတော်လိုင်းကောင်စီရဲ့မူဟာအလုံးနဲ့တပေါင်းနဲ့သူမလုံနိုင်ဘူးအဲ့ဒီတော့ကလည်းသူကတဖွဲ့ချင်းပဲတွေးမယ်တဖွဲ့ချင်းကြီးပဲသူဆွေးနွေးတယ်အကုန်လုံးပေါင်းတာသူတတ်မှတ်ဘူး
တကယ်တန်းတို့တို့ကလည်းပဲတဖွဲ
့ဟုတ်ကဲ့
အလန်နီခေါ်တဲ့တကယ်စိုးတို့ကကတဖွဲ့
စိုးတို့တဖွဲ့
အဲ့ဒါမျိုးလို့ဖြစ်တယ်ဟုတ်တယ်
ဟုတ်ကဲ့အဲ့ဒါတရားဒီတမ်းမလို့ရဲ့မူပဲလားဘာကြောင့်လဲဆိုတော့တစ်ခါထပ်တွေ့ရတာ1993ဒီကျွန်တော်တို့သူတို့လုပ်တဲ့အမျိုးသားညီလာခံမှာလေအဲ့တိုင်းပဲတက်လာတဲ့တိုင်းသားအဖွဲ့စည်းတဖွဲ့နဲ့တဖွဲ့တဆောင်နဲ့တဆောင်တော့မကူရအောင်မတွေ့ရအောင်မပြောရအောင်မတွေ့ရအောင်အဲ့လိုဒီလှုပ်ထားတော့
အဲ့ဒါ
အန်ကယ်ကအဲ့ချိန်တော့ဟိုဘက်ပေါ့နော်တော်လိုင်းကောင်စီဘက်မှာလည်းနေခဲ့ပြီးတော့ဒီတမ်းမလို့ရဲ့အမြင်ကဘယ်လိုရှိလဲဒီအဖွဲ့တွေအကုန်လုံးတပေါင်းတစ်စီးတဲ့လုံမှာသူဘာကြောင့်မကြိုက်တယ်တမ်းမလို့ရဲ့မူကအဲ့ဒါတ
ော့အဲ့ဒါကကပြောခဲ့စိုးရင်စိတ်တွေပေါ့ဗျာအဲ့ဒါဟိုအဲ့ဒီဟာဒီစိုးရင်စိတ်တွေကိုဖျောက်ဖို့လိုတာပေါ့ကျွန်တော်မြင်တာကတော့အဲ့တော့တဖွဲ့စီတဖွဲ့စီခေါ်လို့တဲ့အခါကျတော့လည်းပဲအဖွဲ့တွေကသူတို့လာတာလုတ်ကြရတယ်ယုံကြည်စိတ်ချစိတ်ကပါမလာကြဘူးလေဆိုတော့ဘာဖြစ်လာလဲဆိုတော့ကဒီဘက်ကလည်းတန်ဆရာစိတ်နဲ့ကြည်နေတယ်ဟိုဘက်ကလည်းသူတို့ဟာသူတို့တန်ဆရာစိတ်နဲ့ပြန်ပြီးဝင်လာတယ်အပြီးတော့အဲ့ဒီဝင်လာတဲ့အခါမှာလည်းဟိုဘက်ကလူတွေကအခွင့်အရေးယူပြီးတော့ကိုနေရာကျဲဖြဲ့ဖို့လုတ်တဲ့လုံးမနဲ့ဟာရီနဲ့ချီယိုရဲ့ဝင်လာတို့ရှိတယ်လို့စောစောသူစီကပင်လေတန်ဆရာစိတ်တွေရှိနေသည်အားလျော်စွာအဆွေးနွေးနိုင်နေဆိုတာမအောင်မြင်တော့ဘူးဆိုတဲ့သဘောတွေဖြစ်သွားတာပေါ့နော
်ဟုတ်ကဲ့
နိုင်ငံရေးနဲ့ပတ်သက်တဲ့အပြေရှားမှုနဲ့ပတ်သက်တာကပြည်လေအောင်ကြံတဲ့အင်အားစုတွေနဲ့မလုံနိုင်တဲ့အခါကြတော့လည်းပဲမအောင်မြင်ပြီတော့လေပြိုကွဲပျက်စီးသွားပြီတချို့လည်းမဆလာတဲ့ဝင်နေလို့ကဝင်တချို့လည်းပဲပြန်နေသွားတဲ့လူကသွားဒီနေရာမှာအသက်ဆုံးရှုံးသွားတဲ့ပုံကိုယ်လည်းဆုံးရှုံးသွားအဲ့ဒီလိုဖြစ်ခဲ့တာတွေတော့ကျွန်တော်တို့လည်းဖြစ်ခဲ့ပူးတယ်လေ
ဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးမယ်ဆိုရင်တော့ဖြစ်ရင်စီးရင်စင်နာအမှန်နဲ့အတိုင်းပြည်ယူတော့တကယ်တော့အေးရန်ကြရတော့အောင်လုပ်ကြတော့မယ်ဟေးဆိုတဲ့သဘောထားမျိုးနဲ့လုံနေတဲ့နီလန်းကိုရှာကြံလုပ်တာမျိုးကောင်းမယ်အခုအတန်နေကြနေတာပဲမယုံမှုလို့ပါလို့ပြောရတယ်ဖြစ်နေတဲ့တာတွေကအရင်တော့ဖြစ်ခဲ့ရတဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးဖြစ်နေတာပဲလေအဲ့ဒီအရာတွေပြောအောင်တော့ကြည်လည်လည်တော့လုံးကြရမှာပဲခင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါအန်ကယ်ကျွန်တော်နားလည်လို့ရပါခုနအန်ကယ်ရှင်းပြသလိုပေါ့နော်လက်နဲ့ကင်အဖွဲ့စီနဲ့ဒီငိမ့်ညာရေးကိစ္စမှာဒီဆွေးနွေးတယ်ဆိုတာဒါခုနပြောတဲ့တစ်ဖက်နဲ့တစ်ဖက်တန်တရားရှိနေကာလဖြစ်နေတဲ့အတွက်ကြောင့်လို့နှစ်ဖက်စလုံးကိုနားလည်ပြလို့ရတယ်ဒါပေမဲ့1990ရွေးကောက်ပွဲကာလကိုပြန်ပြီးတော့ကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိလို့ချင်းခုနကလက်နဲ့ကင်အဖွဲ့စီမဟုတ်ဘူးမြေပေါ်ပါတီတွေအကုန်ပေါင်းပြီးတော့အန်ကယ်မှတ်မိပါလိမ့်မယ်မာနာလာလीအဲ့မာနာလာဖွဲ့တာကိုသူတို့လက်မခံရွေးကောက်ပွဲမတိုင်ခင်မှာအကုန်လုံးဒီပါတီအသေးလေးနဲ့ပါအကုန် NLD ကအကုန်စုပြီးတော့ဒီလိုမျိုးအကြီးကြီးနဲ့ဝင်လို့လောက်တာလဲသူတို့လက်မခံဘူးအန်ကယ်တို့ကတကယ်ကောင်းဆောင်တယ်ဘာလို့သူ
တို့ဖွဲ့စီအခုအဲ့ဒီဟာကိုဘက်ကအတွေ့အကြုံရပြောနေတာတည်းအခုကြားနေပြီလေဒါရီယာဗျာတပိပိတပိပိတော့ဆွေးနွေးယူကြမယ်ဥစ္စာတွေပဲလို့ပဲကျွန်တော်တော့မြင်ပါတယ်လေ
ဟုတ်ကဲ့
အဲ့တော့နှစ်ပတ်သက်အားလုံးကတော့ပြီးရင်နောက်ထပ်ရှိခဲ့ပူးတဲ့ဖြစ်ခဲ့ပူးခဲ့တဲ့အတွေ့အကြုံတွေပေါ်ယူပြီးတော့စိရင်းစိရင်းအမှန်နဲ့ပေါ့နော်လုံနေနေဖြစ်နေတဲ့ဟာတွေကိုအခြေတည်ပြီးတော့ကတစ်ခုပြီးတစ်ခုပေါ့ဗျာအဲဒီလိုဖြည့်ရှင်းသွားတဲ့အောင်လုံနေဖို့တနည်းတစ်ချို့နဲ့လုံနေဖို့လုံမမှုပဲကြိုးစားရမယ်ထင်ပါရဲ့အဲ့လိုပဲအောင်မေတာပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အန်ကယ်1980ခုနှစ်လူငင်းချမ်းသာကွင်းအမိန့်နဲ့နိုင်ငံရေးအကျဉ်းသားအဖြစ်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့ဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌထိုးစင်ကမြမတမတော်ရဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းအငိမ့်စားဘူဂျူကြီးသူရဦးတင်ဦးရဲ့နိုင်ငံရေးအကျဉ်းသားအဖြစ်ကလွတ်မြောက်ပြီးအတွေ့အကြုံတွေကိုဆက်သွယ်မေးမြန်းတင်ဆက်ခဲ့တော့ပါခင်ဗျာကျွန်တော်ရော်နီငိမ့်ပါ